မြန်မာနိုင်ငံကအထည်ချုပ်လုပ်ငန်းကလက်ရှိဗန္ဒမီရဲ့ပထမ6လအတွင်းကြီးပကိုတင်ပို့တဲ့ပမာဏဟာအမေရိကန်ဒေါ်လာ 1.1 ဘီလီယံရှိတယ်လို့အစိုးရကထုတ်ပြန်တဲ့စင်စရာတွေမှာဖော်ပြထားပါတယ်။အခုနေ့ဧပြီလကနေစက်တင်ဘာလအကြာ Cabinet Tech CMP လို့ခေါ်တဲ့ဖြတ်ချုပ်ထုတ်ပို့အစီအစဉ်နဲ့ကြီးပကိုတင်ပို့ခဲ့တဲ့ပမာဏဟာမနစ်ကအဲ့ဒီအချိန်နဲ့နှိုင်းယှဉ်လိုက်ရင်အမေရိကန်ဒေါ်လာ 1 ဘီလီယံတိုးတက်လာခဲ့တဲ့အကြောင်းအစိုးရကထုတ်ပြန်တဲ့စင်စရာတွေမှာဖော်ပြထားပါတယ်။အထည်ချုပ်လုပ်ငန်းဟာမြန်မာနိုင်ငံအတွက်ပြပပုတ်ကုံတုံးမြအောင်ဦးစားပေးဆောင်ရွက်နေတဲ့အထက်လုပ်ငန်းဖြစ်သော CMP အစီအစဉ်နဲ့ဆောင်ရွက်တဲ့အထက်ချုပ်လုပ်ငန်းဟာအနောက်နိုင်ငံတွေရဲ့ကုန်သွယ်ရေးအထူးအခွင့်အရေးတည်ခံရတဲ့လုပ်ငန်းဖြစ်သောမြန်မာအစိုးရတာဝန်ရှိသူတွေကလည်းပြောပါတယ်2019-2018ဘဏ္ဍာနှစ်အတွင်း CMP အထက်ချုပ်လုပ်ငန်းကပြပကိုတင်ပို့နိုင်တဲ့ပမာဏဟာအမေရိကန်ဒေါ်လာ 2.5 ဘီလီယံရှိမယ်လို့မနစ်ဘဏ္ဍာနှစ်တုန်းကခန့်မှန်းထားခဲ့ကြတာပါ2015-2016ဘဏ္ဍာနှစ်အတွင်းဒီလုပ်ငန်းကပြပကိုတင်ပို့နိုင်ခဲ့တဲ့ပမာဏဟာဒေါ်လာ1,850 ရှိခဲ့တာကြောင့်30နီးပါးတိုးလာတာဖြစ်ပါလေ။မြန်မာနိုင်ငံကထုတ်တဲ့ CMB အုပ်ထည်တွေကို EU ဥရောပတမကကဒေါ်လာ1,180ဘူးနှစ်ဆတိုးပြီးမှာယူဖို့စီစဉ်ရှိတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာရှိတဲ့အထည်ချုပ်စည်ရုံပေါင်း400လောက်နဲ့ဝန်ထမ်း3သိန်းကျော်ကချုပ်လုပ်တဲ့အုပ်ထည်တွေကိုဂျပန်ဥရောပဈေးကွက်တောင်ကိုရီးယားတရုတ်နဲ့အမေရိကန်ပြည်ထောင်စုတို့ကိုအများဆုံးတင်ပို့တာဖြစ်ပါလေ။